ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်မှုတွေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်မကင်းတဲ့တွေထွက်ပေါ်နေတဲ့အချိန်မှာပဲဒီလူပေါင်း300,000ထက်ပြေးရောက်ရှိလာတဲ့ဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေသူတွေအပေါ်အများထုတ်နေတဲ့သတင်းတွေလည်းထွက်ပေါ်လာနေပါတယ်။ဒုက္ခသည်တွေအလုံးအင်းနဲ့ရောက်လာနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူသားချင်းစာနာတဲ့အနေနဲ့အကူအညီပေးမှာဖြစ်ကြောင်းဟွန်ကြီးချုပ်ကထပ်မံကတိပြုပြောဆိုခဲ့တာပါ။ဒီအကြောင်း VOA သတင်းတော်ဂျိုးဖရီမန်ရဲ့သတင်းဆောင်ပါကိုအခြေခံပြီးနန်းလောင်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ရှိခိုင်ပြည်နယ်ကပဋိပက္ခတွေကနေထွက်ပြေးလာသူပေါင်းဟာခမန်းချေ3,000-5,000ထိရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂကပြောဆိုလိုက်တဲ့အချိန်ထဲမှာပဲနိုင်ငံတကာကစိုးရိမ်မကင်းမှုတွေဝေဖန်တယ်လို့ဆက်လက်ထွက်ပေါ်နေတာပါဒုက္ခသည်တွေအလုံးရင်းနဲ့ရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကပုဒုပလောင်ဒုက္ခသည်စခန်းကိုအင်္ဂါနေ့မှရောက်ရှိသွားတဲ့ဝန်ကြီးချုပ်ရှိခ်ဟာစီနာကတော့ထွက်ပြေးလာသူတွေကိုစာနာထောက်ထားဖို့တိုက်တွန်းခဲ့တာပါ
I mean,
the people who are living in this kind of situation. You know, we have Ludari, but you know, Beto Fatum, you know, I'm not going to be able to do it. You know, we have Ludari, but you know, we have to do it. You know, we have to do it. We have to do it. ဒီအချိန်မှာကျမနဲ့ကျမရဲ့ညီမတယောက်ပဲဆံပါတယ်။ကျန်တဲ့မိသားစုကတော့လောက်ချံခံရတာပါ။နိုင်ငံသားမှရောက်နေတဲ့ကျမတို့လည်းဒုက္ခတွေအဖြစ်နှစ်ပေါင်းများစွာနေခဲ့ရပူပါတယ်။ဒါကြောင့်လည်းနာကျင်စရာ၊ခြေကွဲစရာခံစားချက်တွေကိုကျမနားလည်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခတွေတိမ့်နေချီရောက်လာနေရဲဆိုတဲ့အချိန်ထဲမှာပဲရေချောင်းကနေဝင်ရောက်ဖို့ကြိုးပမ်းသူတွေကိုအမျက်ထုတ်ဖို့ကြိုးပမ်းမှုတရင်တွေလည်းထွက်ပေါ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်ဒါကာထရိုင်ဘူနယ်သတင်းစာကသတင်းထောက်အဒီလ်ရှက်ကာဝတ်ကတော့မြန်မာနိုင်ငံနဲ့စပ်ဖက်ကိုမကြသေးခင်ကပဲသတင်းယူဖို့တွားခဲ့တဲ့ခီးစဉ်အတွင်းတွေ့မြင်ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ
် I saw 100 boats when I was on the way to Myanmar that was like in a queue one after another
မဟုတ်ဘူးတော့မှာရာနဲ့ချီရဲ့ဆက်လေးတွေ့ရပါတယ်တည်တည်တန်းကြီးပါပဲတစ်စီးတစ်စီးမဆုံးနိုင်ပါဘူးဘင်္ဂလားဒေ့ရှ်ဘက်ကိုဥတီပြီးတော့လာနေကြတာပါ
။အင်းထောက်အဒီလ်ဟာဒုက္ခသည်တွေထွက်ပြေးနေတဲ့လမ်းကြောင်းတွေကိုထိန်းချုပ်ထားပုံရတဲ့အာဆာအစုံရောင်အုပ်စုအကြောင်းပြဖို့ရည်ရွယ်ထီထွက်လာတာလို့ဆိုပါတယ်။လမ်းတစ်လျှောက်လက်လမ်းမြည်တဲ့လောက်စုံစမ်းရမှာဘင်္ဂလားဒေ့ရှ်ဘက်ကဆက်လေသမားတွေကခီးတစ်ကြောင်အတွက်လူသူဦးကိုအမေရိကန်ဒေါ်လာ100လောက်ထိတောင်းနေတာကြောင့်မတတ်နိုင်လို့အများစုကဈေးများလျှော့ပေးမလားအကူအညီတွေများပေါ်လာမလားဆိုပြီးတော့ကမ်းတွေပေါ်မှာရှက်သွေးနဲ့ချီတောင်းနေကြတယ်လို့လည်းပြောပါတယ်
။ So many people haveDo not have that much ability to pay that money and coming.
ဒါအဒီစတိကူလာဘူးဝင်းကြတော်များများအဲ့လောက်သက်သင်မတတ်နိုင်ပါဘူး။ဒါကြောင့်မို့သူတို့ကိုကူညီနိုင်မဲ့တယောက်ယောက်ကိုပဲစောင့်နေကြတာပါ
။ဒါတဲ့အချိန်လေးပဲပေါပောက်ရတာဟာဩဂုတ်လ25ရက်နေ့ကအာဆာအစွမ်းရောင်အုပ်စုရဲ့တက်ခမ်းမှုတွေကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်ကဆင်နွှဲနေတဲ့စစ်စင်ရေးတွေကြောင့်ဆိုပြီးတော့လဲနိုင်ငံတကာကဝေဖန်မှုတွေဆက်လက်ထွက်ပေါ်နေရပါ။မြန်မာအနာပိုင်တွေကတော့ပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပြည်ပလီတွေအဖြစ်နဲ့ကအတိအမှတ်ပြုလက်ခံထားတာပါ။မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကလည်းရှိခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့အခြေအနေတွေအပေါ်နိုင်ငံတကာကအစိုးရတို့မြန်မာနိုင်ငံအနေနဲ့လည်းစိုးရိမ်ကြောင်းနဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတတ်နိုင်ဆုံးကြိုးပမ်းနေကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားတာဖြစ်ပါတယ်ရှင်။